Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ26ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်မှာတောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံတဝန်းမှာတော့ဆရာနာတိန်ဆန့်ကျင်လှုပ်ရှားမှုကိုဆန္ဒပြတဲ့ပိတ်ပုံစံမျိုးစုံနဲ့ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်ဆန္ဒပြနေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းနှိမ်နှင်းမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရမှုတွေရှိနေပါတယ
်ပြည်သူ့ရဲ့ခင်းကိုဆွဲမှုတွေလည်းလည်းအမှန်တကယ်လူဆွဲပြီးလည်းရှိတယ်သာဒီရအင်းကြီးကလည်းလက်ကြည့်တာဒီဘက်ကလည်းနိုင်ငံတကာတမန်ကြီးကလည်းဒီနေ့လက်ကြည့်တာမျိုးဆိုအောင်အားလုံးဆောက်အောင်ရှိ
ဒီဘက်ကအခြေအနေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီလိုမျိုးအကြမ်းဖက်ဖိနှိပ်မှုရဲ့အကျိုးဆက်တွေကြောင့်မြန်မာနိုင်ငံအတွင်းမှာပြည်တွင်းစစ်ဖြစ်နိုင်တဲ့အနေအထားကိုရောက်ရှိနေပြီလို့အမေရိကန်လွှတ်တော်မတ်တွေကပြောဆိုကြတဲ့သတင်းနဲ့အတူဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒီထိန်းသိမ်းခံတွေအတွက်ဥပဒေရေးရာပိုင်းရှင်းနေတွေကအကူအညီပေးနေကြတဲ့အကြောင်းနောက်မြန်မာတွေအတွက်ထိုင်းနိုင်ငံဘက်ကခိုးလုံရေးစခန်းတွေကိုစစ်ဘေးရှောင်တဲ့နိုင်ငံရေးခိုးလုံသူတွေဆိုပြီးတိကျခွဲစီစဉ်ပေးနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိတယ်လို့အပတ်စဉ်ခန်းနာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေထက်ကယာကနာနဲ့ချီဒီကနေ့ထပ်ပြီးလွတ်မြောက်လာတယ်လို့အရေးအတွက်အတိအကျတော့မသိရသေးပါဘူးပြည်ခဲ့တဲ့ရက်ပိုင်းကလည်းအင်းစိန်ထောင်ကနေဖမ်းဆီးထားသူ600ကျော်ပြန်လည်လာတာရှိပါတယ်။တချိန်တည်းမှာလည်းပြန်မလွတ်သေးသူတွေနဲ့ထပ်ပြီးတော့ဖမ်းဆီးခံရသူတွေလည်းရှိနေကြပါ။ဒီလိုအဖမ်းအစီတွေစစ်တပ်နဲ့ရဲကပိတ်ဆို့ထားတာတွေကြားမှာပဲဒီကနေ့ရန်ကုန်မြို့နေရအနားမှာဆန္ဒပြသူတွေကတော့ပျောက်ကြားတပိတ်ကြီးဆက်လုံနေပါတယ်။ရန်ကုန်မြို့လည်းကစုလေဖျားအနီးတစ်ဝိုင်းနဲ့စမ်းချောင်းမယန်းကုန်းပုစုံတောင်တာကိတာကမာရွတ်နဲ့ရန်ကင်းမြို့နယ်တွေမှာပုံစံမျိုးစုံနဲ့တပိတ်ပွဲတွေဆင်နွှဲခဲ့ကြပါတယ်။လှိုင်းနဲ့ကြည့်မြင်နိုင်မှလည်းလူမဲ့တပိတ်တွေကျင်းပါပါတယ်။တောင်တကုံဖက်မှာတော့မင်းညကစစ်တပ်ကဝင်ပစ်လို့အလူတယောက်ကိဆုံးခဲ့တာပါ။ပြည်နယ်နဲ့တိုင်းတွေဖက်မှာလည်းဆန္ဒပြပွဲတွေအရှိန်ကောင်းနေပါတယ်
။ဟုတ်ကဲ့ရပ်ပြီပါဗျာ။တာစီမတာစီမ။ဘယ်ရောက်စစ်တပ်ဘွယ်ရောက်။ဘယ်ရောက်စစ်တပ်ဘွယ်ဘုန်းကျော်တာလက်ပြေးပြေးပြေးပြေးပြေးပြေး
တနင်္လာရီတိုင်းပြည်မျိုးကဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းတာကြောင့်အမျိုးသမီးတူအပါဝင်လူ၃ထပ်မင်းနဲ့တနတ် TV တည်ဆုံခဲ့ရပြီးတော့ဆယောက်ထပ်မင်းနဲ့ဒဏ်ရာရခဲ့တဲ့အပြင်လူတချို့အဖမ်းခံရတယ်လို့ဒေသခံတွေက BOA ကိုပြောပါတယ်။တောင်ကြီးမျိုးကဒီကနေ့ပူပေါင်းသပိတ်မှာတော့လူရချီပါဝင်ခဲ့ပေမဲ့စစ်တပ်နဲ့ထိတ်တိတ်မတွေ့အောင်ရှောင်နိုင်ခဲ့ပါတယ်။လူအသေးအပြောက်များခဲ့တဲ့မုံရွာမှာတော့အရင်နေ့တွေလိုပဲလူထောင်ချီပါဝင်ဆန္ဒပြခဲ့ကြတာပါ။မန္တလေးမိထီလာညောင်ဦးမှုရုံပင်လယ်ဘူးရွှေဘိုကျွန်းလာမြို့တွေမှာလည်းဆိုင်ကယ်တပိတ်တွေဆင်နွှဲကြကြပါတယ်။တီဘောအင်းတော်စကိုင်းတိုက်ဦးမြင့်ငယ်ဒီမော်ဆိုးမြို့တွေနဲ့လက်ပရောင်းတောင်ဒေသတွေမှာလူဝင်အားအများပြားကြီးတဲ့ဆန္ဒထုတ်ဖော်ခဲ့တာပါ။မင်းညကတော့စစ်တပ်ကပစ်ခတ်လို့မိုးညက်မှာအမျိုးသားနှုံးတွေဆုံခဲ့ပြီးဒီကိသူတို့ရဲ့စာပနာအခမ်းအနားတွေကျင်းပပါတယ်။ဖြူးမြို့မှာလည်းတက္ကသိုလ်ကျောင်းသားတို့တနတ်ချီမှာတည်ဆုံခဲ့ပါတယ်။စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကတိခတ်ဖြိုခွင်းလို့လူပေါင်း320ကျော်တိတ်ဆုံးပြီးတော့ဖမ်းဆီးထိတိမ်ခံရသူ3000ဝန်းကျင်ရှိတဲ့အကြောင်းနိုင်ငံရဲ့အကျဉ်းသားများကလည်းဆော်ဆော်ရေးအသင်း AAPP ကတင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ့်စစ်တပ်ဟာပြည်သူပြည်သားတွေကိုရံပြုတ်တက်ခိုင်နေတယ်လို့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကပြောဆိုလိုက်ပါတယ်။မတ်လ29ရက်တမ်မရော်နေမတိုင်ခင်ဒီကနေ့မှာပဲမစ်ဘူဂနာရဲ့ပြောဆိုချက်ထွက်ပေါ်လာတာပါမြန်မာစစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံသူတွေထဲမှာငြိမ်းချမ်းရေးအတွက်အကြမ်းဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာအရေးပါတဲ့အခမ်းကဏ္ဍမှာရှိကြတဲ့အမျိုးသမီးတွေတမကကလင်းငယ်တွေလည်းပါဝင်နေတယ်လို့လည်းဆိုထားပါတယ်မြန်မာလူငယ်လူရယ်တွေရဲ့အနာဂတ်ကိုစစ်တပ်ကဖျက်ဆီးနေတယ်လို့လည်းအထူးကိုယ်စားလှယ်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာမိမောင်းထုတ်ပြထားပါတယ်မြန်မာနိုင်ငံပြည်သူတွေနဲ့တရားရဲဆွေးနွေးစွာရပ်တည်နေပါတယ်ဆိုတော့မစ်ဘူဂနာကမြန်မာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မဆုတ်မနစ်ကြိုးပမ်းသွားဖို့တန်ထိတ်ထန်ချမှတ်ထားပါတယ်လို့လည်းဖော်ပြထားပါတယ်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့သမ္မတဝင်းမင်းနဲ့အတိုင်မခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံရသူအလုံးပြန်လွတ်ပေးဖို့လည်းအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာနှစ်တကူးစကြံကာလရောက်တော့မှာဖြစ်တဲ့အတွက်အယက်တာအုပ်ချုပ်မှုအောင်နိုင်ငံသားရဝပြောရေးနိုင်ငံအကျိုးစီးပွားအတွက်အခြေခံအခွင့်အရေးတွေကိုဒီမိုကရေစီစံနှုန်းအတိုင်းလှိုင်းနာဆောင်ရွက်ပြီးတော့ထိန်းသိမ်းတည်ထောင်ဆောင်ရွက်ကြဖို့မစ်ဘူဂနာကမေတ္တာရက်ခံထားပါတယ်။ ထအပြင်ရေကောက်ခံအရတအဆိုရအာနာပြန်လဲရရှိရေးအတွက်နိုင်ငံဆောင်တညီတညူတဲ့ပြတ်သွားစွာတုံ့ပြန်ဆောင်ရွက်ကြဖို့ကုလအတွင်းရေးမှုချုပ်ရဲ့တိုက်တွန်းချက်နဲ့မြန်မာပြည်သူတွေရဲ့အကြောကိုရှေ့ရှုပြီးပြန်လဲတင်းညက်ရေးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့အဖြစ်ရှာကြဖို့ဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တိုက်တွန်းချက်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့လည်းအထူ ကြပေမဲ့သူရောမိသားစုအနေနဲ့ရောတွားရောက်တက်နိုင်မှာမဟုတ်ကြောင်းတာဖြစ်သူဦးတန်စင်ဦးကပြောပါတယ်။ဦးတင်ဦးနဲ့မိသားစုကိုမနစ်ကစပြီးတော့ပထမဆုံးအကြိမ်အဖြစ်တက်မတော်နဲ့အခမ်းအနားတက်ရောက်ဖို့လာရောက်ဖိတ်ကြပေမဲ့ကိုဗစ်ကာယောဂါအခြေအနေတွေကြောင့်တော်လန်ရေးနဲ့အခမ်းအနားအစီအစဉ်တွေဖျက်သိမ်းခဲ့ရပါတယ်။မတ်လ15ရက်နေ့ကလည်းတက်မတော်စစ်တမိုင်းပြတိုင်မှာမြန်မာနိုင်ငံရဲ့တက်မတော်ကာကွယ်ရေးဦးချုပ်အဖြစ်တော်ဝန်ထမ်းဆောင်ခဲ့သူ9ဦးရဲ့ရုပ်တုများဖွင့်လှစ်ပွဲအဖြစ်နဲ့ဗိုလ်ချုပ်ငူကြီးမင်းအောင်လိုင်ကိုရိုင်းဦးဆောင်ကျပခဲ့ပြီးတူချင်းစီရဲ့ပုတ်ကိုရေးဆိုင်ရာအချက်အလက်တွေကိုပြောကြားဂုဏ်ပြုပြီးတော့လက်ရှိစစ်တပ်အရာရှိကြီးတွေနဲ့အငြိမ်းစားအရာရှိကြီးတွေကအလေးပြုဂုဏ်ပြုခဲ့ကြပါတယ်။အဲ့ဒီရုပ်ထုဖွင့်ပွဲအကြောင်းနဲ့ပတ်သက်လို့တစုံတရာအကြောင်းကြားဖိတ်ကြားခဲ့ခြင်းမရှိဘူးလို့ဦးတန့်စင်ဦးက VOA ကိုပြောပါတယ်။တက်မတော်အနေနဲ့ NLD ရဲ့ဒုဥက္ကဋ္ဌနဲ့အခုခါနိုင်ငံအဖြစ်တာဝန်ယူထားတဲ့ပေါ်ချုပ်ကြီးဟောင်းဦးတင်ဦးရဲ့အခမ်းကဏ္ဍကိုနှစ်အတော်ကြာဖယ်ရှားချန်လာထားခဲ့ပြီးမှမနစ်ကစပြီးတော့အခုလိုပြန်လည်လှုပ်ဆောင်လာခြင်းဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ပေါ်ချုပ်ကြီးဟောင်းဦးတင်ဦးမှာ2019ခုနှစ်မေလကတည်းကအုံနောက်လက်ချက်ယောဂခံစားရပြီးတော့နေအိမ်မှာအနာယူနေတာလည်းဖြစ်ပါတယ်။ရန်ကုန်မြို့အနောက်ရွှေကုန်းလိုင်းလမ်းမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ကိုဒီကနေ့မနေ့အစောကြီးမှာမိကွင်းပစ်တာခံရတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ်။တိုက်ခိုက်သူတို့ကမနက်၄နာရီလောက်မှာရုံချုပ်ဝင်အပြင်ဘက်ကနေလောင်စာဆီပလင်းမီးရှို့ပြီးတော့ပြစ်ထက်နေတာကို CCTV မှတ်တမ်းမှာပြန်တွေ့ရပါတယ်။မီးလောင်နေတာကိုတွေ့တဲ့အနီးအနားကဒေသခံတွေကမီးတပ်ကိုအကြောင်းကြားခဲ့တာကြောင့်မနက်၅နာရီလောက်မှာတော့မီးငြိမ်တန်နိုင်ခဲ့တယ်လို့ NLD ပါတီကဦးစိုးဝင်းက AFP သတင်းဌာနကိုပြောပါတယ်။ဘသူဘဘွားကပြစ်သွားတယ်ဆိုတာမသိရသေးတဲ့အကြောင်းနဲ့ဘသူကပဲလို့လို့မကောင်းတဲ့ကိစ္စဖြစ်ပြီးအခုဖြစ်ရအတွက်ရဲစခန်းမှာအမှုဖွင့်သွားမယ်လို့လည်းဦးစိုးဝင်းကပြောပါတယ်။ဘာတွေထိကြိုက်ပျက်စီးသွားခဲ့တယ်လဲဆိုတာကိုလည်းပါတီဝင်တွေကလိုက်လံကြည့်ရှုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာအယတအစိုးရကိုဖယ်ရှားပြီးတော့အာဏာရယူထားတဲ့မြန်မာစစ်တပ်အပေါ်အကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုညင်ကြားရေးနိုဘယ်ဆုချီးမြှင့်ဖို့နာမည်စင်တင်သွင်းထားပါရယ်နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပေါမောက်ခ6ဦးတို့က2022ခုနှစ်နိုဘယ်ညင်ကြားရေးဆုအတွက် CDM လှုပ်ရှားမှုကိုပေးအပ်ဖို့နိုဘယ်ဆုရွေးချယ်ရေးကော်မတီကိုနာမည်စင်တင်သွင်းခဲ့တာပါအပြည့်ပြည့်ဆိုင်ရာရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့အဖွဲ့အတော်များများရဲ့အဆိုအရ2020ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအမှားအယွင်းသိမ့်မရှိဘဲ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ကြောင်းပမောက်ခ6ဦးရဲ့မတ်လ22ရက်နေ့ကထုတ်ပြန်ချက်မှဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာစစ်တပ်ကရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုပြီးဖေဖော်ဝါရီလတရနေ့မှာ NLD အစိုးရကိုဖယ်ရှားပြီးတော့စစ်ဖက်တာဝန်ရှိသူတွေနဲ့အစာထိုးခဲ့တယ်လို့လည်းဖော်ပြထားပါတယ်။တမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အစိုးရအရာရှိအတော်များများကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်နိုင်ငံတော်အကြမ်းဖက်ဆန္ဒပြပေါ်တွေပေါ်ပေါက်လာရတယ်လို့လည်းဖော်ပြထားတာပါ။ဒါကြောင့်လဲစစ်အာဏာရှင်ကိုအကြမ်းဖက်တဲ့နည်းနဲ့ဆန့်ကျင်ဖို့ NLD ဘက်ကတိုက်တွန်းခဲ့တယ်လို့ Gen Z လို့လည်းသိကြတဲ့မျိုးဆက်သစ်လူငယ်တွေဦးဆောင်တဲ့အကြမ်းဖက်အာဏာပြည်ဆိုင်ရဲ့လှုပ်ရှားမှုတွေနဲ့အထွေထွေတပိတ်ကြီးတွေပေါပေါက်လာရတယ်လို့လည်းဖော်ပြထားပါတယ်။ CDM လှုပ်ရှားမှုကိုစစ်ဘက်ကအင်အားသုံးအကြမ်းဖက်နိုင်နေမှုတွေတိုးလှုပ်လာတဲ့အတွက်ကလေးငယ်တွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးနေရတယ်လို့လည်းရေးထားပါတယ်။ဒါအပြင်ဆန္ဒပြပြည်သူတွေကိုစနစ်တကျနဲ့တရားမဝင်အသက်ဖြတ်နှိပ်စက်နေတဲ့မြန်မာစစ်တပ်ရဲ့ထိရှားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကစောင့်ကြည့်နေတယ်လို့လည်းဖော်ပြထားပါတယ်။အခုလိုအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းမြန်မာပြည်သူတွေကတော့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုအဖြစ်နီလံပေါင်းစုံသုံးပြီးတော့ဆက်ပြီးတော်လှန်နေကြတဲ့အပြင်ဒီလှုပ်ရှားမှုကိုအကြီးအကျယ်ထောက်ခံမှုရနေတာကိုတွေ့မြင်ရကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားပါတယ်။အခုလိုအကြမ်းမဖက်တဲ့အနည်းနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြတဲ့ CDM လှုပ်ရှားမှုကိုနိုဘယ်ဆုပေးဖို့နာမည်စင်တင်သွင်းခြင်းအပြင်အသိအမှတ်ပြုလိုပါတယ်လို့လည်းပမောက္ခချက်ဦးတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းမဖက်ဆန့်ကျင်မှုအတော်များများကိုနိုဘယ်ဆုတွေပေးအပ်တဲ့တာသကားတွေလည်းရှိခဲ့တယ်လို့အဲ့ဒီလိုဆုချီးမြှင့်ခံရသူတွေထဲမှာဖုန်းတော်ကြီးဒလိုင်လာမားဒေါက်တာမာတင်လူသာကင်းကိုလည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာလည်းဒီလမ်းကြောင်းအတိုင်းငြိမ်းချမ်းစွာဆန္ဒပြနေကြတဲ့အတွက်ဒီလှုပ်ရှားမှုမှာပါဝင်တဲ့တန်းနဲ့ချီတဲ့မြန်မာပြည်သူပြည်သားအလုံးကိုအခုလိုနာမည်စင်တင်သွင်းပြီးတော့အသိအမှတ်ပြုလိုက်ပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်၊1545တုံညာ၊လိုင်းဒိုမီတာ25ကီလိုဟတ်၊1180တုံညာ၊လိုင်းဒိုမီတာ32ကီလိုဟတ်၊9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်၊1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ ISF လို့သူကခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကမြန်မာစစ်ကောင်စီအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာကိုအမြင့်ဖြတ်ထုတ်ပြစ်နေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြစ်လိုက်ပါတယ်။ဒီ ISF နိုင်ငံတကာသတင်းတောက်များအဖွဲ့ကြီးကမြန်မာနိုင်ငံမှာလွတ်လပ်အမိခိုးကင်းတဲ့သတင်းမီဒီယာအခုမရှိတော့ပါဘူးလို့ဒီကြေညာချက်မှာထုတ်ပြန်လိုက်ပါတယ်။မတ်လ18ရက်နောက်ပိုင်းကစပြီးလက်ရှိထုတ်ဝေနေတဲ့တစောင်းတည်းသောသတင်းစာကလည်းစစ်အုပ်စုထိန်းချုပ်ထားတဲ့သတင်းစာသာဖြစ်တယ်လို့ဒီ ISF ကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုမတ်လ18ရက်နေ့ပါပဲနောက်ဆုံးဆက်ထုတ်နေခဲ့တဲ့လွတ်လပ်တဲ့စံတော်ချိန်သတင်းစာဟာဆရာနာသိမ့်ပြီးအရင်ရက်ခဲ့ရတဲ့အခြားသတင်းစာကြီး၄ခုလိုပဲထံပြွေးအခက်အခဲကြောင့်ဆက်ရနာဖို့ဆုံးဖြတ်လိုက်ရတာပါလို့ဒီကြေညာချက်ထဲမှာဆက်ပြောထားပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့သတင်းမီဒီယာမျိုးစုံကြဲကြဲပြန့်ပြန့်ကြံတည်ရှိနိုင်မှုနဲ့အင်တာနက်ထိန်းချုပ်ထားမှုကွင်းလွဲရေးတွေကိုပြန်လည်ဖော်ဆောင်ပေးဖို့ကိုလည်းဒီ ISF အဖွဲ့ကအလေးနဲ့တောင်းဆိုခဲ့ပါတယ်။ဒီရင်လည်းအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့အဓိကသတင်းစာတစ်စောင်ဖြစ်တဲ့မြန်မာ Times သတင်းစာဟာလည်းစစ်ကောင်စီကြံကြိုင်းဝန်ကြီးဌာနဘက်ကနေစစ်အုပ်စုစစ်အာဏာသိမ်းဆိုတဲ့အသုံးအနှုန်းတွေသုံးတာရပ်တန့်ဖို့ပြောပြီး10ရက်အကြာ February 22ရက်နေ့ကစရနာခဲ့ရပါတယ်ခင်ဗျ။မြောက်ကိုရီးယားအနေနဲ့ဝေးထိတ်မဆိုင်ဂျုံချီတဲ့မျိုးစံသက်ပြစ်လွတ်ခဲ့ကြောင်းဒီနေ့အတီးပြုတ်ပေးလိုက်ချိန်မှာအမေရိကန်သမ္မတဘက်ကလည်းတုံ့ပြန်သွားနိုင်တာကိုပြန်သတိပေးလိုက်ပါတယ်။ယူကေအစနေဘွေတွေရဆိုင်နေချိန်မှာမြောက်ကိုရီးယားဆိုရအနေနဲ့တင်းမာမှုတွေကိုပိုတိုးလှုပ်လာရင်တော့အကျိုးဆက်တွေရှိလာနိုင်တယ်လိုအပ်သလိုတုံ့ပြန်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုယ်တိုင်မနေ့ကသတိပေးလိုက်ပါတယ်မြောက်ကိုရီးယားဆိုရသတင်းဌာနဆိုရတော့ဒီတစ်ခေါက်စမ်းသပ်ပြစ်လွတ်ခဲ့တာကအမျိုးအစားအသစ်နီးပြည်ဝမြောက်ပယ်ထိန်ထုံးဖြစ်တယ်လို့ဒီနေ့ညွှန်ဆိုလိုက်ပါတယ်ဒီဒုံးကြီးတွေအနေနဲ့လည်းအရှိပင်လယ်ဘက်ကမ်းခြေအပြင်ဘက်ကပြင်းမှတ်ကိုမနေ့ကအတိအကျထိမှန်ခဲ့တယ်လို့ KCNA လို့တူောက်ခေါ်တဲ့မြောက်ကိုရီးယားသတင်းဌာနကဆက်ပြောပါတယ်။ဒါအပြင်မြောက်ကိုရီးယားဆိုရထုတ်အဓိကသတင်းစာ Rongdon Simman ရဲ့ Internet Website မှာလည်းဓာတ်ပုံတွေတင်ထားတာမှာဒုံးကြီးပြစ်စင်ကနေမိကြောင်မီလီယံတဟုံးဟုံးအချိန်နဲ့ဒီဒုံးတွေကိုစတင်ပြစ်လွတ်လိုက်တဲ့ပုံတွေကိုဖော်ပြထားပါတယ်။ KCNA သတင်းထဲမှာလည်းမြောက်ကိုရီးယားနျူကလ িয়ার ကြီးကြပ်သူရီကျုံချိုကဒီလက်နက်စစ်ချုပ်လုပ်နိုင်မှုဟာနိုင်ငံရဲ့စိတ်အားကိုမြင့်တင်ပေးလိုက်ပြီးကိုရီးယားကျွန်းဆွယ်အတွင်စီးရေးချင်းချောက်မှုတွေကိုဟန်တားနိုင်မှာမို့ကြီးကြီးမားမားအရေးပါတယ်လို့ဆိုလိုက်ပါတယ်ခင်ဗျာဒီထိန်နိုင်ငံအနေနဲ့ EU နဲ့တွဲပြီးတရုတ်အရာရှိတွေကိုရှင်ကျန်းပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုနဲ့ပြစ်ဒဏ်ခတ်ပိတ်ဆို့ခဲ့တာကိုတရုတ်ဘက်ကပြန်တက်ခတ်ပိတ်ဆို့လိုက်ပါတယ်ဒီထိန်နိုင်ငံကလူနဲ့အဖွဲ့အစည်းတချို့ကိုတရုတ်ပိုင်နယ်မြေထဲဝင်လည်ပတ်ခွင့်နဲ့တရုတ်နိုင်ငံသားတွေအဖွဲ့အစည်းတွေနဲ့ငွေကြေးဆက်သွယ်လုပ်ဆောင်ခွင့်တွေကိုတရုတ်ဘက်ကပြန်ပိတ်ပင်တန်ခတ်လိုက်တာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ချက်ထဲမှာလည်းအနောက်နိုင်ငံအုပ်စုတွေရဲ့လုပ်ရဟာလိင်ညာမှုတွေသတင်းမှားတွေနဲ့သာပြည်နေတာပါလို့ပြန်ဝေဖန်ထားပြီးတရုတ်နိုင်ငံဆိုင်ရာဗြိတိန်တမ္မတ်ကြီးကိုလည်းခေါ်တွေ့သတိပေးခဲ့တယ်လို့ဆိုပါတယ်။ဒီတရုတ်နိုင်ငံရဲ့ကြေညာချက်ထဲမှာပဲအနောက်နိုင်ငံတွေကတရုတ်အပေါ်တန်ခတ်တာကနိုင်ငံတကာဆက်ဆံရေးထိန်းပေးထားတဲ့ဥပဒေတွေအခြေခံစံနှုန်းတွေကိုပြောင်းချိုးဖောက်ပြီးတရုတ်ပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဝင်ဆက်တာကြောင့်တရုတ်ပြည်တွင်းဆက်ဆံရေးကိုကြီးကြီးမားမားထိခိုက်နိုင်တယ်လို့ဖော်ပြခဲ့ပါတယ်။ပြည်တိုင်းနိုင်ငံသား9ဦးနဲ့အဖွဲ့အစည်း4ခုကိုအခုလိုတရုတ်ဘက်ကတက်ခတ်ပိတ်ဆို့မှုလုပ်ခဲ့ရမှာပြည်တိုင်းလွှတ်တော်အမတ် AN Duncan Smith နဲ့ပြည်တိုင်း Conservative Party ရဲ့လွတ်ခွဲကော်မရှင်တို့လည်းပါဝင်ပါတယ်ခင
်ဗျ။တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့အတန်လွင့်အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်နိုင်မှုဤပညာဆိုင်ရာအခက်အခဲရှိနေတဲ့အတွက် VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ YouTube website တွေမှာဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတဝန်းကဆီယနာသိမ်းဆန့်ကျင်လှုပ်ရှားမှုဆန္ဒပြသတင်းတွေနဲ့အတူဒီဆန္ဒပြတဲ့သူတွေကိုစစ် ဒီနေ့မှာလည်း26ရက်နေ့မှာမြန်မာနိုင်ငံနှစ်စစ်အာဏာသိမ်းဆန့်ကျင်မှုကိုလူထိခိုက်ဒေဆုံးနေရတဲ့အပြည်နယ်နဲ့တိုင်းဒေသကနောက်ဆုံးရအခြေအနေတွေကိုမက်ခွာမျိုးစူးစီးတင်ဆက်ထားတာနားဆင်ပါရှင်။
ဒီနေ့မလ26ရက်နေ့မှာမြန်မာနိုင်ငံနှစ်စစ်အာဏာသိမ်းဆန့်ကျင်ကံကွက်မှုတွေရှိနေတဲ့ဖြစ်ပြီးမြန်မာပြည်တောင်ပိုင်းဘေးမြို့မှာအနောက်ရောက်လမ်းတွေဝေ့ရန်နေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာမှာ6ဦးသေဆုံးခဲ့ပါတယ်။တရားကြည့်ပါဦး။
ဖန်စီခံရသူတချို့လည်းရှိတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်။ဒဝဲမျိုးကရာနဲ့ချီတဲ့စံကဲသပိတ်မှာတော့အလံတွေကန်ဆောင်ပြီးချီတဲ့စံတာပြခဲ့ကြပါတယ်။စံကဲသပိတ်ကိုလမ်းဘေးရက်ကြည့်နေသူတွေကလည်းအားပေးထောက်ခံခဲ့ကြပါတယ်။ မင်းကပြစ်ခတ်လို့တည်ဆုံးခဲ့တဲ့တောင်ကြီးမြို့မှာတော့ဒီကနေ့ပူပေါင်းသပိတ်ဆင်နွှဲပြီးလူရာနဲ့ချီလမ်းပေါ်ထွက်စံတာပြခဲ့ကြပါတယ်။စစ်တပ်နဲ့ထိတိုက်မတွေ့အောင်ရှောင်နိုင်ခဲ့တယ်လို့ပါဝင်သူတွေကပြောပါတယ်။မုံရွာမြို့မှာလည်းအရင်နေ့တွေကအတိုင်းလူထောင်ချီပြီးတော့စံတာပြကြပါတယ်။မိထီလာ၊ညောင်ဦး၊မုဒုံ၊ပင်လယ်ဘူး၊ရွှေဘူး၊ကျွန်းလာမြို့တွေမှာစံကဲသပိတ်တွေဆင်နွှဲ ါပါပဲမန္တလေးမြို့မှာတော့ရာနဲ့ချီတဲ့ဆိုင်ကယ်စီးဆန္ဒပြသူတွေလက်ပတ်ဆန္ဒပြတဲ့အခါလမ်းဘေးကရပ်တည်နေတဲ့ပြည်သူတွေကထောက်ခံအားပေးခဲ့ပါတယ်ဒီနေ့မန္တလေးမြို့ဆန္ဒပြပွဲလဲညီညီချမ်းချမ်းနဲ့ပဲအဆုံးသတ်ခဲ့ပါတယ်ပြည်မြို့နယ်ရဲ့မှော်စာမှာတော့စစ်အာဏာရှင်ဆန့်ကျင်ရေးလူမဲ့တပိတ်တွေကိုမှော်စာကလင်းမျက်နှာဖျားနဲ့ဖျားမှဖျားရင်ပြင်းနဲ့အောက်ပစ္စည်းတွေမှာစစ်ဆန့်ကျင်ရေးစရန်တွေကပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့နေရာအနှံ့ဆန္ဒပြပွဲရှိတဲ့နေရာတွေမှာစစ်တပ်နဲ့ရဲကပိတ်ဆို့ထားပေမဲ့ဆန္ဒပြသူတွေကပျောက်ကြားပုံစံနဲ့ဆက်ပြီးတော့ကန့်ကွဲဆန္ဒပြခဲ့ကြပါတယ်။အရင်ရက်တွေကဆန္ဒပြပွဲတွေမရှိခဲ့တဲ့ရန်ကုန်မြို့လေစုလေဖျားဝင်းကျင်မှာဒီကနေ့မနေ့ပိုင်းဆန္ဒပြသူတချို့ခြိတက်ဆန္ဒပြကြပါတယ်။စံချောင်းမရန်ကုန်ပဇွန်တောင်တာကေတကမာရွတ်ရန်ကင်းမြို့နယ်တွေမှာပျောက်ကြားသပိတ်တွေပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။လှိုင်နဲ့ကြီးမြင့်နိုင်မြို့နယ်တွေမှာလည်းလူမဲ့သပိတ်တွေဆင်နွှဲကြပါတယ်။နှဲရန်ဘက်မှာဒီကနေ့ဆန္ဒပြပွဲတွေမရှိပေမဲ့အမေရိကန်တန်ယုံဝန်ထမ်း3ဦးနဲ့အဆောင်တွေကကမာရွတ်အမှတ်9အထက်တန်းကျောင်းရှိမှာကြာဆုံးသွားတဲ့ကိုညီညီအောင်ထက်နိုင်အတွက်ဝန်ထမ်းချင်းအမှတ်တရပန်းခွေလာချသွားပါတယ်။သူတို့အဖွဲ့ထွက်သွားပြီးမကြခင်မှာလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီနေရာကိုလာရောက်ရှင်းလင်းပြီးပန်းခွေကိုလည်းဖယ်ရှားသွားပါတယ်။မင်းညကတော့တောင်တကုံမြို့နယ်ထဲစစ်တပ်ကညအချိန်ဝင်ရောက်ပစ်ခတ်လို့အမျိုးသားတအူးတင်ဆောင်ခဲ့ပါတယ်။စစ်တပ်နဲ့ရဲကနေရောညပါပစ်ခတ်ဖြိုခွဲနေပေမဲ့ရန်ကုန်မြို့နေရာတော်များများမှာစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်ရှင်။
မခွန်မျိုးပြောပြပေးခဲ့တာဖြစ်ပါလေရှင်တနင်္လာရီတိုင်းဗိမ့်မှုများတော့ဆန္ဒပြတဲ့သူတွေစက်တိုက်ပြစ်ခတ်မှုကြောင့်အနည်းဆုံး6ဦးသေချေခဲ့ပါတယ်မနေ့ညတော့ကလည်းသခိုင်းတိုင်းတမူးမျိုးကပြစ်ခတ်မှုကြောင့်သေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်ရန်ကုန်မျိုးကပေးပို့ထားတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင
်ဒီနေ့မတ်လ26ရက်နေ့မှာတော့တနင်္လာရီတိုင်းဗိမ့်မှုမှာဆန္ဒပြမှုပြင်းစင်နေချိန်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကလည်းလည်းပြစ်ခတ်ဖြိုခွင်းလာကြောင်းအနည်းဆုံး6ဦးသေဆုံးခဲ့တယ်လို့ဗိမျိုဒေသခံတဦးကဗီဒီယိုကိုပြောပါတယ်
။ဘာလို့ဖြစ်သွားပြီလို့။ကျွန်တော်ဝေဒနေပါတယ်ကျွန်တော်ဒီမှာပြည်မျိုးရဲ့ခလေးကိုဆွဲထုတ်ပြီးတော့လည်းလည်းအမှန်ကန်တဲ့လူဆွဲပြီးလိုက်ကြည့်တာ။ဆိုအပြည့်ကိုအင်းကြီးကနဲ့လိုက်ကြည့်တာ။ဘူးဆိုအားဟိမိတ္တခါတွေနိုင်ကတမိုက်ကလည်းဒီနေ့လိုက်ကြည့်တာမဟုတ်ဘူး။အားလုံးဆောက်အရှိကြည့်တော့
ဗိမျိုမှာစစ်တပ်နဲ့ရဲတွေကမိတ္တတပ်ဖွဲ့ဝင်၄ဦးကိုဖမ်းဆီးပြီးတော့မိတ္တတစိတ်ပါတဲ့လူနာတင်ရင်တွေကိုတည်ယူပြီးအဲ့ဒီခါနဲ့လိုက်လံပြစ်ခတ်ခဲ့တာလို့ဘိဒီသားကန်တူက VOE ကိုပြောပါလေ။စစ်တပ်နဲ့ရဲတပ်ဖွဲ့ကလိုက်လံပြစ်ခတ်မှုကြောင့်အနည်းဆုံး6ဦးသေဆုံးသွားခဲ့ပါတယ်။သေဆုံးသူတွေထဲမှာအစ္စလမ်ဘာသာဝင်အမျိုးသမီးတဦးလည်းပါဝင်ပါတယ်။သေဆုံးသူရဲ့အလောင်းတွေကိုစစ်တပ်ကလူယူသွားတာလည်းရှိတယ်လို့ပြောပါလေ။တနက်ကိုင်းဒီဘက်ကဒီကနေ့လေးလပိုင်းကစပြီးတော့ညနေ4နာရီကျော်တဲ့အထိဇက်တိုက်ပြစ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပြီးတော့ညနေ9နာရီခွဲလောက်မှာတော့ပြန်ပြီးတော့ငြိမ်သက်သွားခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေဖမ်းဆီးခံရသူတွေရှိပေမဲ့ဒီတွေကတော့တိကျအတိမပြုနိုင်သေးပါဘူး။ Dabin the Wemu Jesabin Yakwamale, when the buying up Yakalu, Mulata Uchizan Timan and Yashiga, Lu, Yakwani Tapa no Ugule, Panzi Korsan Dorelu, Yakwani Viguiga Piovare. Jesabin Yakwa Temawe, Michelan Sang Ayani Nyamale, Nanagani Baga, when you pick Kalu, Mulata Uta and Yashigavare. Ladu the guy died the Mumuva Male, Michelan Sang Ayani Nya Chema, Sikonsi, Tapuriga, when you see him pick Kalu. The Ute song with a Konutaya, Pinta Yashi Gerelu, the Mumugan Domianuga, Piovari.
Paya, Susuban, a basin of Bowers and Shiuma, Basin of Gopokala, Gia Jaro, Giaba Yimbago, Gia Toshin Bangmanama, Ama Takare to save up your denied your Jama to Somarema. But Kunanwa Jaro Kaunye, Sigon in Panajama. Does she do a Kuniba story in Yama? Paya, the Pinta.
ကိုတယောက်ဆိုပေါင်းနှစ်ဖက်လုံးကိုကြည့်ထိထားတယ်မှာနောက်အကိုတယောက်ကဘယ်ဘက်ကိုရဲ့ညှက်ရိုးချဖို့နော်အဲရှင်းလက်နဲ့နိုင်ရိုးချအောင်ကြည့်ရဝင်သွားတဲ့ဘောရှိရမှာတခြားလူတွေလည်းအတိအကျဉ်းထန်နေရရမှာပြခတ်မှုကြောင့်ညာဘက်ရင်ဘက်ကြည်စံထိမှန်တဲ့ဆုံးခဲ့တဲ့အသက်30နှစ်အရွယ်ကိုမျိုးမြောင်ခေါ်ကိုဖူကလာဟာဒီကနေ့မော်လယ်ပိုင်းမှာပဲဇာမနာပြုလုပ်ခဲ့ပါတယ်ဦးကောင် ခြေအနေမှာပဲရှိနေဆဲဖြစ်တယ်လို့တမူးမြို့ကန်ဒေါ်မြတ်နိုးကပြောပါတယ်။တနတ်ကြည်စံထိမှန်တရားရရှိတဲ့သူတွေကိုကလေးမျိုးကစေယုံကိုပို့ဆောင်ခဲ့ပေမဲ့တမူးမြို့အထက်လေးမိုင်ကိတ်မှာစစ်တပ်ကတဆွဲထားပြီးလူနာတင်ရင်ကိုပေးမဖြတ်တာကြောင့်ကိုနန်းဦးပါဝင်ဒဏ်ရာအပြင်းထန်ဆုံး၃ဦးကိုအိန္ဒိယဘက်ခြမ်းကစေယုံကိုပို့ဆောင်ထားရဲလို့ပြောပါတယ်။တပိတ်စစ်ကြောင်းကကြောင်းသားကောင်းဆောင်ဒီတမူးမျိုးမဇေနာကရွှေဆိုင်အိတိန်မှာပုန်းခိုနေတယ်ဆိုပြီးတော့မနေ့ည၁၇နာရီကျော်လောက်ကလက်နက်ကိုင်တွေကအင်အားပြင့်နဲ့အိမ်ကိုဝိုင်းပြီးတော့အိမ်တကားဖွင့်ပေးခိုင်းခဲ့ပါတယ်။အရှင်ကတကားဖွင့်မပေးဘဲအနီးနားမှာရှိတဲ့လူတွေကိုဆက်သွယ်လိုက်လို့ပြည်သူတွေကလာရောက်ဝန်းရံခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေပြန်လည်ပြီးအပြန်လမ်းမှာကြီးအစ်စ်နဲ့ပစ်ခတ်မှုတွေလုပ်ခဲ့တာပါ။ဆန္ဒပြမှုတွေကိုရရဆက်ဆက်ပြစ်ခတ်တာတွေဖမ်းဆီးရိုက်နှက်မှုတွေဇက်တိုက်ရှိနေပေမဲ့မြို့နယ်အသီးသီးမှာလူမဲ့တပိတ်ညာတပိတ်အာရုံတပိတ်လမ်းလျှောက်တပိတ်စတဲ့တပိတ်မျိုးစုံကိုဆက်လက်ဆန္ဒဖော်ထုတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြရင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့လူအယောက်300ကျော်ဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ဒီလိုဖမ်းဆီးခံရသူတွေလွတ်မြောက်ဖို့နဲ့မလွတ်မြောက်သေးတဲ့သူတွေကိုဥပဒေပိုင်းဆိုင်ရာအခွင့်အရေးတွေဆက်ပြီးရနိုင်မှုရှေ့နေအဖွဲ့အစည်းအတီးတီးကအခမဲ့ဝိုင်းဝန်းကူညီပေးနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းမှခင်ဖြူထွေးပြောပြပေးပါရှင်
ဆရာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေလုပ်ရင်းအခုလအစောပိုင်းဖမ်းဆီးခံရတဲ့သူတွေက322ယောက်ဟာအင်းစိန်ထောင်ကနေဒီကနေ့မတ်လ26ရက်နေ့မှာလွတ်မြောက်လာပါတယ်။ဆန္ဒပြဝင်မှာပါဝင်လို့ဖမ်းဆီးခံရတဲ့သူတွေချုံမိတ်ရမန်ပေးတဲ့ကိစ္စနဲ့တရားစွဲတင်တဲ့ကိစ္စတွေကိုအချင်းဦးစီးဌာနအချင်းမျိုးနယ်လိုက်ဖွင့်ထားတဲ့တရားခွင်တွေမှာပဲလှုံ့ဆော်သွားဖို့ရှိနေပြီးတော့ဒီကိစ္စတွေအထွတ်ရှင်းနေတွေကဝိုင်းဝန်းကူညီလှုံ့ဆော်ပေးနေတဲ့အကြောင်းအထက်တန်းရှင်းနေတဲ့သူဖြစ်တဲ့ဦးမျိုးမြင့်ထွန်းက VOA ကိုပြောပါတယ်။
ကျွန်တော်ကပါဝါကြဖို့အတွက်ကျွန်တော်ဆက်ပြီးတော့စောင့်နေတဲ့ဟာလေဒါလက်ရှိလုပ်တယ်တချို့ပါဝါကြတဲ့လူတွေကိုသူတို့ကအဂျင်မန်နဲ့ဆက်ချင်းတာမျိုးတွေကိုကျွန်တော်ကအဲ့ဒီလူတွေကိုတွေးခွင့်ရဖို့ရယ်အဲ့ဒီလူတွေကဘယ်ရဲ့ချင်းဆက်ပြီးတော့အတီချင်းတလဲဆိုတဲ့ဟာကိုတွေးခွင့်ရဖို့အချင်းဦးစီးထမ်းမှာရှားရင်းတွေးခွင့်လေးဖွင့်ထားပေးတယ်သက်ဆိုင်ရာညွန်နယ်လိုက်ပေါ့လေဖွင့်ထားတဲ့ဟာကိုကျွန်တော်ကသက်ဆိုင်ရာတရားသူကြီးတက်ထမ်းမှာဂျင်မန်ပေးတာလေအဲ့ဒါတွေကျွန်တော်ဆွေးနွေးတာရှိတယ်တချို့အတရားသူကြီးတွေကတော့သူကပုံမှန်ဆွဲတင်နေတာတွေစလုပ်တယ်ပေါ့နော်အဲ့ဒီဟာတော့လက်ရှိဟိုလုပ်နေတဲ့ဟာရဲ့ကျွန်တော်ကူညီဆောင်ရွက်ပေးတာဖြစ်ပါခင်ဗျာ
။တရားစွဲတင်ခင်ရတဲ့သူတွေကိုအချင်းဦးစီးဌာနထဲမှာယာယီဖွင့်ထားတဲ့တရားရုံးတွေမှာပဲတရားစွဲဆိုသွားမယ်ဆိုရင်ခုခံခြေပါတာတွေကိုလုပ်ပေးသွားမယ်လို့သူကဆက်ပြောပါတယ်
။အခုတော့ဒီအပြင်မှာဒီပုံမှန်တရားရုံးမှာစစ်ပေါ်တော့နည်းနည်းလေးခက်အောင်မယ်လို့ကျွန်တော်တွေးပြီးတော့အာဒီအချင်းဦးစီးတွေကယာယီတရားရုံးတွေမှာပဲလက်ကလေးကန့်ပြီးတော့ပဲသွားထားတော့ကျွန်တော်ကဒီလိုချက်ကိုဆက်ပြီးတော့ခုခံခြေပါတဲ့ကိစ္စအဲ့ကျွန်တော်အရင်ကကျွန်တော်ဆက်ပြီးတော့အမှုရှင်ဆိုင်ပေးသွားမှာဖြစ်ပါတယ်ဟုတ
်ဖမ်းဆီးခံရသူတွေဟာရဲစခန်းမှာရှိနေလားဘယ်ရဲစခန်းကဖမ်းသွားတာလဲပြီးရင်ဒီအချင်းဦးစီးကိုပို့လားဆိုတာတွေကိုရှင်းနေတွေကအယုံဆုံးစုံစမ်းကြပါတယ်အချင်းထောင်မှာရှိတယ်ဆိုတာသိကြပြီဆိုရင်အင်းစိန်အချင်းထောင်နဲ့ရွှေပြည်သားစစ်အချင်းထောင်နှစ်ခုလုံးမှာကိုနဲ့သက်ဆိုင်တဲ့သူရှိမရှိထောင်ထဲပစ္စည်း၃လေးကပို့ချပြီးအတည်ပြုချက်ရယူရတဲ့နည်းလမ်းကိုအသုံးပြုကြပါတယ်ထောင်ထဲမှာရှိရဲဆိုရင်တော့သူတို့ကိုပုံမှန်တက်ထားတာရှိမရှိနဲ့ဖမ်းဆီးခံရတဲ့နေ့နောက်ကာယကံရှင်နာမည်မိဘနာမည်ဓာရီကိုပူးတွဲပြီးအချင်းဦးစီးအရာရှိကိုစစ်စစ်ခံရပါတယ်။ဒါပေမဲ့အခုနောက်ပိုင်းရက်တွေမှာတော့ ผู้สื่อข่าวได้ตัวอาลงกูยาสุดที่ปุ่มมางายงากาจีเนี่ยมุสเวรีตั้งแต่ยาตียาอยู่ในมาเชนีกุสเลลลุยซาเชนีปาวาเตมียาบารี
โอ้ที่มาบอกแทนที่แค่นาทีแล้วก็เข้าชีนี่บอกไอ้มาตัวนี้นะแต่มาดูเส้นทางเนี่ยเด็กๆอาแม่แกไม่ยาวหนูที่บอกมาเนี่ยที่บอกมาเนี่ยอาแม่แกไม่ยาวหนูเนี่ยแต่มาดูมันลูกพี่ไม่ใช่เลยตัวมันที่อุบลเนี่ยพี่ไม่ใช่เลยแล้วไอ้ไม่ยาวไอ้พี่ไหนเนี่ยพี่ไหนเนี่ยตัวเราเด็กๆที่เอ๋อแล้วก็เอาคุณจะมาดูเด็กคุณยิ่งฟังยาไปลูกแต่สุดท้ายเขาเลยเนี่ยแกลูกพี่เนี่ยจะมาดูดีไม่เป็นเนี่ยตัวน้องยิ่งมัน
အာဏာရယူပြီးတဲ့နောက်ပိုင်းလူမှုစနပြပွဲတွေကိုအကြမ်းဖက်နေနေတာကြောင့်မတ်လ25ရက်နေ့အထိလူပေါင်း300ကျော်သေဆုံးခဲ့ရပြီးဖမ်းဆီးတရားစွဲဆိုခံရသူပေါင်းကတော့2900ကျော်ရှိခဲ့ပါတယ်ရှင
်မခင်ကြီးတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်မှာတော့ဒီအမြန်မာစစ်တပ်ပိုင်းနဲ့စီးပွားရေးလုပ်ငန်းကြီးတွေကိုအရေးယူပိတ်ဆို့တယ်လို့အမေရိကန်ပြည်ထောင်စုကကြေညာပေးနေကကြေညာပါတယ်ဒီလိုမျိုးဒီမြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်မှုရဲ့အကျိုးဆက်ဖြစ်နေပြိပခါတွေကြီးထွားလာပြီးတော့ပြည်တွင်းစစ်ဖြစ်နိုင်တဲ့အနေအထားကိုတောင်ရောက်သွားနိုင်တဲ့အတွက်ဟန်တာရေးမှာကူညီနိုင်မှုအမေရိကန်အစိုးရကိုလွှတ်တော်အမတ်ဒီဘက်ကတိုက်တွန်းနေကြတာပါကက်သရင်ဂျစ်ဆင်သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင
်မြန်မာပြည်လမ်းမတွေပေါ်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဆက်ပေါ်ပေါက်နေသလိုအမေရိကန်ပြည်ထောင်စုကလည်းအရေးယူပိတ်ဆို့မှုအသစ်တွေမနေ့ကပြဌာန်းလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရှိအချားနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအဒူလ်ဂက်ရှက်ကမနေ့ကထက်လက်တော်မှာကျင်းပတဲ့ဂျာနာပွဲမှာအခုလိုပြောဆိုပါတယ်
We impose sanctions on the two largest military owned
စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေထဲကအကြီးဆုံးနေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကျွန်တော်တို့အရေးယူတက်ခတ်လိုက်ပါတယ်စီးအုပ်ချုပ်ရေးအဖွဲ့ရမယ့်ဝင်ငွေတွေနဲ့ပုဂ္ဂိုလ်ရေးပိုင်ဆိုင်မှုတွေအပေါ်ဓာတ်ရိုက်ကျင့်မှတ်ထားပြီးအရေးယူတာဖြစ်သလိုဒီမိုကရေစီကိုမတရားသိမ်းပိုက်ထားသမျှဒီလိုအရေးယူမှုတွေဆက်ပြီးရှိနေမယ်ဆိုတာပြသလိုက်တာပ
ါဒီတစ်ပတ်ထဲမှာပဲမန္တလေးမြို့မှာအသက်9နှစ်အရွယ်မိန်းကလေးတယောက်အိမ်ထဲမှာပြစ်ဒဏ်ခံခဲ့ရပါတယ်ဖခင်ရဲ့ရင်ခွင်ထဲမှာရှိနေတဲ့အချိန်သဏ္ဍာန်နဲ့ပြစ်ဒဏ်ကိုခံခဲ့ရတာလို့သူ့မိဘတွေကပြောပါတယ်ဆရာနာသိမ့်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူ180ကျော်ရှိမယ်လို့တကြွလှူရှားသူတွေကခံမှန်းထားပြီးဒီမိန်းကလေးကအဲ့ဒီတည်ဆုံးခဲ့သူတွေကတယောက်ဖြစ်ပါတယ်ဒီလိုလက်နက်နဲ့ဂျမ်းပက်နေနေမှုတွေကြောင့်ပြိပခါတွေပိုကြီးထွားလာပြီးအခြေအနေပိုဆိုးလာမှဆိုရင်ရတဲ့အကြောင်းလူခွေဆန်ရကုလအထူးကိုယ်စားလှယ်ထွန်အမ်ဒူးစ်ကလည်းပြောဆိုသွားပါတယ်
There is a growing pressure on the opposition leadership to defend the people
မြန်မာပြည်သူတွေကိုကာကွယ်ပေးဖို့အတွက်စစ်တပ်ကိုလက်နက်ကင်ပြန်ဆန့်ကျင်ဖို့မြန်မာအတိုက်ခံခေါင်းဆောင်တွေအပေါ်ဖိအားပေးမှုတွေတိုးလာနေပါတယ်ဒီတိုင်းသွားဖို့ဆုံးဖြတ်ကြတာကိုကျွန်တော်နားလည်ပေမဲ့ဒီလိုတကယ်ဖြစ်လာမယ်ဆိုရင်ရလကမြန်မာပြည်သူတွေအတွက်စိုးရတဲ့အဖြေပဲထွက်လာမယ်ဆိုတာကျွန်တော်နားလည်ပါတယ်။သွေးထက်တန်ယူတိုက်ခိုက်မဲ့ပြည်တွင်းစစ်ထဲမှာအရက်သားတွေမရေတွက်နိုင်အောင်အကာအကွယ်မဲ့ဘဝရောက်သွားနိုင်ပါတယ
်။စစ်တပ်အတွက်ဝင်ငွေရစီမဲ့ပြမစီးပွားရေးလုပ်ငန်းတွေကိုပိတ်ပင်ပြီးလက်နက်တွေဝယ်လို့မရအောင်ဟန်တားဖို့လိုတယ်လို့ဒီမိုကရက်ထက်လွတ်တော်အမတ်အဲရော့ဒ်မာဂီကလည်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲဖို့ဆိုရမှာအမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုတွေနေမဟုတ်ပဲနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်ဖို့လည်းလိုတယ်လို့ထက်လက်တော်အမတ်ဒီကထောက်ပြပါတယ်။သူသဖြင့်အိန္ဒိယတရုတ်နိုင်ငံရဲ့ခံကန်တာကိုပြောဆိုကြတာပါ။ဒီတစ်ပတ်ထဲမှာပဲဖမ်းဆီးခံရသူတွေကိုယာနဲ့ချပြီးစစ်တပ်ကပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ပါဝင်ရတားဆွေရခေါင်းဆောင်တွေထိမ့်သိမ်းခံရဆဲဖြစ်ပြီးတရင်လွတ်လပ်ခွင့်ပေါ်မှာလည်းစစ်တပ်ကပုံပြီးတော့ဖိနှိပ်လာတယ်လို့အမေရိကန်ဆွေရယာရှိတွေကထောက်ပြကြပါတယ
်။ All we can to support independent journalism within Burma.
ဒီမနက်ကတည်းကလွတ်လပ်တဲ့သတင်းဌာနတွေပေါ်ပေါက်လာဖို့ကျွန်တော်တို့တတ်နိုင်သလောက်ကူညီပံ့ပိုးရပါလိမ့်မယ်။အင်တာနက်ဆက်သွယ်ရေးနဲ့တခြားဆက်သွယ်ရေးတွေအပေါ်စစ်အုပ်ချုပ်ရေးကောင်စီဘက်ကကန့်သတ်ပိတ်ပင်နေသေးဖြစ်ပါတယ်။ဥမာပြောရရင်ဆရာနာသိမ့်ပြီးနောက်ပိုင်းရက်တွေမှာ Facebook, Wikipedia, Twitter, Instagram တွေသုံးွက်ကန့်သတ်ဖို့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုစစ်တပ်ကညွှန်ကြားချက်ထုတ်ခဲ့တာပါ
။ဒေတာတွေအမေရိကန်ဆိုရရဲ့မြန်မာနိုင်ငံကိုပေးနေတဲ့ကူညီထောက်ပံ့ငွေဒေါ်လာ42သန်းကိုမြန်မာစစ်တပ်ရဲ့လက်ထက်မရောက်ဖို့နဲ့မြန်မာပြည်သူတွေအတွက်အသုံးပြုနိုင်ဖို့တရားစီရင်လွှဲပြောင်းလိုက်တဲ့အကြောင်းအမေရိကန်ရာရှိတွေကလွှတ်တော်အမတ်တွေကိုမနေ့ကပြောဆိုသွားကြောင်းပါခင်ဗျာ
ကုသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိုင်းဘက်ကိုတင်းရှောင်လာတဲ့သူတွေထဲမှာဒီထရိုးအတွက်စီစဉ်ထားတဲ့ခိုးလို့ရေးစခန်းတွေမှာတော့စစ်ဘေးရှောင်တဲ့နိုင်ငံရေးခိုးလုံသူဆိုပြီးတိကျခွဲထားမဲ့အကြောင်းစီစဉ်ထားတဲ့အကြောင်းထိုင်းဆိုရတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မှလည်းတိုက်ပွဲတွေဆက်ဖြစ်လာပါတယ်ဒီအခြေအနေတွေဖြစ်လာတဲ့အတွက်ထိုင်းနိုင်ငံဘက်ကလည်းထိုင်းမြန်မာနယ်စပ်တွေမှာကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းနိုင်ငံမှာယာယီစစ်ဘေးရှောင်စခန်းတွေကိုဖွင့်လှစ်ထားပါတယ်လောလောဆယ်တော့ခိုးလုံလာသူတွေမရှိသေးပေမဲ့မြန်မာဘက်ကတိမ်းရှောင်လာသူတွေကိုတော့စစ်ဘေးရှောင်သူနဲ့နိုင်ငံရေးကြီးခိုးလုံလာသူတွေကိုတီးခြားခွဲထုတ်ထားမှာဖြစ်
ဒီကနေ့ဒီနေ့ကျွန်တော်တို့ကဘုံမူဆန်ရစ်ချဝတ္ထနာစခုကတော့အခုလိုပြောဆိုသွားပါတယ်။အမလာသာမင်မာဂျာတုတ်နေဘုရားလားဒီဝတ္ထမဟာဇုံဟောဆိုရင်းထေသဘာနဲ့
မြန်မာပြည်ကခိုးလုံလာမဲ့တာမန်ပြည်သူတွေကိုတော့တနည်းအားဖို့ပို့မယ်နိုင်ငံရေးသမားတွေကိုတော့တနည်းအားဖို့ပို့ပါမယ်စစ်ဘေးရှောင်သမားတွေနိုင်ငံရေးသမားတွေဝင်လာရင်တတ်တတ်စီခွဲထုတ်မယ်အဲ့ဒီမှာကိုဘူးကျင်းတိုင်းပြီးကိုဗစ်စစ်ဆေးမယ်ဒဏ်ရာရသူတွေပါလာရင်တော့အရေးပေါ်စေကုသနိုင်ရေးဆေးရုံတွေကိုပို့မယ်ကိုဗစ်ကပ်ရောဂါဖြစ်နေတဲ့သူတွေဆိုရင်လည်းအရေးပေါ်ယာယီဆေးရုံတွေက
နိုင်ငံရေးရခိုးလုံရစခန်းတွေမဟုတ်ဘူးလို့လဲဆိုပါတယ်ပြီးခဲ့တဲ့ရက်ကလုတ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကော်မတီဆွေးနွေးပွဲမှာတော့မြန်မာဘက်ကထိုင်းဘက်ကိုယာယီစစ်ပေးဆောင်စခန်းတွေနဲ့ပတ်သက်ပြီးမေးမြန်းရမှာထိုင်းဘက်ကတော့လူသားချင်းစာနာထောက်ထားမှုနဲ့ဖွင့်လှစ်ထားတာဖြစ်တယ်လို့ဆိုပါတယ်။လက်ရှိအချိန်ထိဒီစခန်းတွေကိုတဦးတယောက်မှရောက်ရှိလာခြင်းမရှိသေးဘူးလို့လည်းထိုင်းဘက်ကဖြေကြားခဲ့ပါတယ်။ယာယီစစ်ပေးဆောင်စခန်းတွေကတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးအတွက်ဦးစားပေးလှုံ့ဆော်သွားမှာဖြစ်ပြီးမြန်မာဘက်ကအခြေအနေတွေတည်ငြိမ်သွားရင်တော့နေရရင်ပြန်ပို့ဖို့ရှိနေတာကြောင့်နိုင်ငံရေးသမားတွေဆိုရင်လည်းနေရပြန်ပို့ခံရနိုင်ပါတယ်။ဒီစခန်းတွေဟာမြမနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထပ်ပြေးတိမ်းဆောင်လာသူတွေအတွက်တော့တင့်တော်တဲ့စခန်းတွေမဟုတ်ဘူးလို့လည်းထိုင်းမြန်မာနယ်စပ်ကနိုင်ငံရေးလေ့လာသူဦးအောင်စိုးကလည်းအခုလိုပြောပါတယ်
။အေးနိုင်ငံရေးမှလည်းဒီထိုင်းရဲ့ဒုက္ခရဲ့စခန်းတော့ဘယ်တော့မှလာဖို့မကောင်းဘူးနော်။ဒီမှာဒီထိုင်းအစိုးရနဲ့ဗမာအစိုးရနဲ့အဲ့ဒါအကုန်လုံးကဒါထောင်ပေါက်စုံနေရတဲ့ဘောရှိတယ်။ကျွန်တော်မှထောက်ထားပြီးရတာ။အဲဒီတော့ဒီဒုက္ခရဆာလည်းဟိုဟာစစ်ပြဒုက္ခတွေကြီးကပေါ့နော်စစ်ပြရှောင်းလို့အဒီ IGP ကနေထွက်လာတဲ့လူတွေတော့တော်တော်အဓိကထားတဲ့စခန်းတွေဖြစ်တာပေါ့
တချို့ယာယီစစ်ပေးဆောင်စခန်းတွေမှာတော့မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်ကနေဖမ်းဝရမ်းထုတ်ထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူများရဲ့ဓာတ်ပုံများကိုလည်း TPC ထိုင်းမြန်မာနယ်စပ်ကော်မတီကနေသိမ်းပေးပို့ထားတယ်လို့လည်းသိရပါဗျထိုင်းနိုင်ငံအတွင်းတပ်ပြည်တွေမှာတော့မြန်မာဘက်ကလာတဲ့သူတွေအတွက်စစ်ပေးဆောင်စခန်း၁၀ခုချင်းရိုက်ပြည်နယ်မှာတော့နှစ်ခုနဲ့ရနောင်းဘက်မှာလည်းနှစ်ခုဖွင့်လှစ်ထားပါတယ်။ကျမမအေးအေးမှာ VOE အတွက်သတင်းပေးပို့နေတာပါ
။သောရရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုတန်လွင့်အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာမှာတရားထုတ်လွှင့်နိုင်မှုအနည်းပညာပိုင်းဆိုင်ရာအခက်အခဲရှိနေတဲ့အတွက် VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ YouTube website တို့မှာတရားနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အာနာသိစစ်တပ်ရဲ့ရှရဲရဲဆက်ဆက်ပြစ်ခတ်ဖြိုခွင်းမှုတွေကြားထဲမှာတော့လူငယ်တွေဟာနောက်မတွန်မဲနဲ့အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြပါတယ်။အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာရှေ့ဆုံးကနေပါဝင်နေတဲ့လူငယ်အမျိုးသမီးမတ်ဝိယီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာမှဒီမတ်ဝိယီမောင်တို့လိုလူငယ်တွေအမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပြေးရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်နေဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မတ်ဝိယီမောင်တွေနဲ့ထင်ပါလေ။ကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကိုင်ဒီရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတ ီးတော့မဲစင်းရည်နဲ့မမှန်ကန်ဘူးဆိုရဲဒီတက်တဲ့ထောက်ထားမခိုင်းလုံးနဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖြုတ်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့ရဲ့တိုက်ပွဲဝင်နေတာဖြစ်ပါတယ်ပေါ့
အခုဆိုလို့ရှိရင်ဒါဆရာနာတင်တော့ကံကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အစံဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန်ရီတီချားထဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန်ရီတီပြုတ်နိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုယ့်ရဲ့ဒီရက်တိချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ။
ဟုတ်ကဲ့ကျတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်တို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းကတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့တို့ဘက်ကနေသိရမှာဒီရေတော်ပုံတွေကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေဒီသူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော်အဲပြီးတော့ညီမတို့ရဲ့ဒီလူစုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေကအရင်မြင့်သွားတယ်ပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူစုကမလိုချင်ဘူးဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့2500ရာခိုင်နှုန်းပါဝင်နေရတယ်လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘူးပေါ့နော်ဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုတွေကအရင်မြင်သွားပြီးတော့ဒီရေကပုံကပြလိုက်တယ်ပေါ့နော်ဆိုတော့ညီမတို့တွေကဘယ်တော့မှတေချာတာညီမတို့အနောက်ကိုပြန်မလှည့်ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲတွားချင်တယ်ပေါ့နော်ကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲတွားချင်တယ်စစ်မှန်ပြီးသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့နော်ပြီးတော့တိုင်းရင်းသားတွေလိုလာတဲ့ Federal Democracy အဲ့ဒီနှစ်ကိုပဲတွားချင်တယ်ပေါ့နော်ဆိုတော့ညီမတို့ဒီလူငယ်တွေအနေနဲ့ကတော့အဲ့အချက်တွေကိုပဲဥတည်ပြီးတော့ညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့နော်ညီမတို့ကကြားရင်ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်ခုလှူရှာမှုဟာအဓိကလူငယ်တွေဥဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများကြီးထိတ်ရှည်တမ်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆရာနာသိမ့်မှုနော်ပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့်
အာဟုတ်ကဲ့အခုဒီမှာတော့ဒါလူငယ်တွေကတော့အများစုပေါ့နော်ဒီခြေရန်နေပြီးတော့ဒီပါဝင်နေကြပေါ့နော်ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့အခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြားကြံနာနေပြီးတော့တိုက်ပွဲဝင်နေကြပါတယ်မှာဟိုဒါပေမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ရှိမှာဒီအချိန်ညာတွေပေါ့နော်ပြီးွားရင်ဒီတင်းအချက်အလက်မြန်ဆန်မှုတွေဒါတော့စကားကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအဲ့ဒါကြီးရှိရဲ။နော်ညီမတို့ရဲ့အရှိန်မျိုးဆက်တွေလူကြီးအနေနဲ့ကြောင့်တို့ကတို့ရဲ့ဒီချက်တန်းကြရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အားတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရဲ။တော့အဲ့လိုမျိုးဆိုဒီရေတော်ပုံရတာညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့ဒါတွေကိုညီမတို့ကပေါင်းစပ်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်နေကြတာဖြစ်ပါတယ်မှာ။
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစော်ပြော်ပဲအင်အားသုံးတာတွေရာလဲပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာရာတွေ့ရတယ်ပိတ်တဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖမ်းဆီးခံရတဲ့သူတွေဆိုရင်လည်းထောင်ထဲချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနှိပ်လာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောရှင်းသလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာကြီးကညီမတို့ကိုသူတို့ကိုဒီလိုပြစ်ခတ်နိုင်နေတာရင်းနဲ့ပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုထက်ကြီးပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေကနေပြီးတော့ဒါပြနေရယ်ပေါ့နော်ပြနေရယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းနဲ့ညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာကျသွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတစ်ခုညီမတို့လိုလားရယ်ပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့အဲ့ဟာတွေကိုပဲကန့်ကျဲပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးဖြတ်လုတဲ့နေဆင်းလဲဆိုတော့အခုကြညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိတီ CRPH အနေနဲ့ရောပြီးသွားရင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့စီကအကြံဉာဏ်နေအကုန်လုံးညီမတို့တောင်းခံပြီးတော့ညီမတို့ကတော့ဘလို့ခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်လာညီမတို့စီစဉ်ထားပါတယ်
ဟုတ်ကဲ့ဒါမန်ဝီညီမောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်။နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်။ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာမှဖမ်းဆီးခံရတယ်။နောက်မန်ဝီညီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွှတ်တော်အမတ်တယောက်ဖြစ်တယ်ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအချက်အတဲတွေအန်ဒီရဲ့ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
။ဟုတ်ကဲ့အာညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2008ခုနှစ်မှာပဲမာတော့ကလည်းဒီရှေ့ဝန်တော်နိုင်ရင်းမှာတော့ကလည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးထောင်ချရဲပေါ့နော်ဒီညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီလေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်ရဲ့ဇက်ကဟိုဘူးတီတောင်အကျဉ်းထောင်ပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမညီမလေးနဲ့ပဲပေါ့နော်အဲ့ဒါညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေလည်းကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကုန်လုံးကြံ့ခံရင်ဆိုင်မယ်ရင်ဆိုင်ရညီမတို့ကရရင်နေညီမတို့ကအနာရှင်စနစ်ကိုပေါ့နော်သူတို့ဆန့်ကျင်တော်လိုင်းရောညီမတို့ကရရင်နေလောက်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ညီမအဖေကိုသူတို့ခေါ်သွားတယ်ဒါပေမဲ့သူတို့ဥဘလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအနာရှင်စန့်ကျင်ညီမတို့အဆုံးအထိလောက်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုကတိုင်ကဒီတက်ချွတ်လှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ
်။အော်ဟုတ်ဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရိပ်သူတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးထိအတူလက်တွေ့ပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့ဒီဆောက်မယ်ပေါ့နော်ဆိုတော့ဒီမိုကရေစီနိုင်ငံတော်အစ်စ်မှာမောင်ဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် Transitional Justice ဆိုခေါ်တဲ့ဒီအတင်ကူးပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်ဆက်ကြမ်းကြုံမှုတွေအားရရဲ့အကုန်လုံးဒီအတင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့ရအတူတူလက်တွေပြန်ညီမတို့ပြန်လည်ကုစားသွားပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကကအဲ့ transitional justice ရဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုန်လုံးဒီကဏ္ဍပေါင်းစုံဝန်ကြီးရဲ့အကုန်လုံးပေါ့နော်တကြွလှုပ်ရှားတဲ့အကုန်လုံးညီမတို့လက်ကျဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
့်ဟုတ်ကဲ့ပါမဲဝီညီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ
်အမျိုးသမီးခန္ဓာကိုနားချင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကိုအောင်တင်ဆက်ထားတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါရှင်
Los Angeles ပြည်အခြေစိုက် US Without You ကူညီပေးရေးအဖွဲ့ဟာရွှေပြောင်းဝင်ရောက်သူတွေအတွက်အစားအစာထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။ဟိုတုန်းကတော့စားသောက်ဆိုင်တွေမှာအလွတ်လွတ်ကိုင်နေကြသူတရားမဝင်နေထိုင်ကြတဲ့သူတွေဟာအခုခါမှာတော့ကာယောဂါကြောင့်လုံလမရီဖြစ်လာပြီးအကူအညီတွေလိုအပ်နေပါတယ်။ American ပြည်အောင်စုမှာတရားမဝင်ဝင်ရောက်လာသူတွေအတွက်ဟင်းနီဟင်းရွက်ဆန်ပေါင်မုတ်အသာစတဲ့အစားအစာတို့တွေဟာသူတို့အတွက်မရှိမဖြစ်လိုအပ်တဲ့အာဟာရကိုဖြည့်ဆည်းပေးနေတာပါ။ဒါပေမဲ့လည်းကယောဂါကြောင့်အရင်ကတည်းကပို့ပြီးတော့အခက်အခဲတွေတွေ့နေရတယ်လို့ဆိုပါရယ်။ရွှေပြောင်းအချင်းချမိထန်သူမာစီက
နွားတရဝါခေါ်တဲ့နီလေးကို
story ကြောင်းရွံ့စွာနဲ့နေနေရတာပါ။ကျမမျိုးသားလည်းအလုံးနှစ်ခုလုံးကနေပြုတ်သွားပါတယ်။တရားမဝင်နေထိုင်သူတွေဖြစ်တာကြောင့်အစိုးရအထောက်ပံ့လည်းမရပါဘူး
။မာစီကမက္ကဆီကိုကနေပြောင်းလာတာအနည်း20ရှိပါပြီ။ဒါပေမဲ့အခုချိန်ကြီးတရားမဝင်နေထိုင်နေရတာကအရင်တုန်းကတော့သူကလမ်းဘေးဈေးဆံလေးဖွင့်ထားပေမဲ့ကယောဂါကြောင့်ဆိုင်ပိတ်လိုက်ရတာအတော်ကြပါပြီအခုလိုအခက်အခဲရှိနေသူတွေကိုကူညီနေသူတွေကတော့ No as without you အဖွဲ့ပါဒီအဖွဲ့ကို Los Angeles မှာအိမ်ပြန်မထွက်ရအမိတ်ပထမဆုံးအချိန်စတင်ထုတ်ခဲ့တဲ့အချိန်ကာလဒီ2020မတ်လလောက်မှာဖွဲ့စည်းခဲ့တာပါ No as without you အဖွဲ့ပူးတဲ့တည်ဆောင်သူ Jamian Dias က
We put our money together and we started helping out 10 families.
ကျွန်တော်တို့ကိုပိုင်ဘက်ဆက်ကိုစုပြီးမိသားစုစဲစုကိုစကူညီခဲ့ပါတယ်။အဲဒီလိုစလာလိုက်တာခု17လကြာပြီးနောက်မှာတော့တပတ်ကိုမိသားစု1600ကျော်ကူညီနိုင်ခဲ့ပါတယ်
။ရွှေပြောင်းဝင်ရောက်သူတွေရဲ့ဆယ်ရာခိုင်နှုန်းကျော်ဟာစားသောက်ဆိုင်အလုပ်သမားတွေဖြစ်တယ်လို့ဖြူးသုတေသနစင်တာကဆိုပါတယ်။သူတို့တွေကအတော်များများဟာအခွန်ပေးဆောင်နေပေမဲ့အစိုးရအထောက်ပံ့တော့မရကြဘူးလို့ဆိုပါတယ်။နိုင်ငံရေးသုံးသပ်သူ Agnes Gibboni က
We have enough people in our country who are hurting.
ဒီတိုင်းပြည်မှာမဲပေးစားသူတွေ၊အလုံလမဲ့ဖြစ်နေတဲ့သူတွေ၊အစားအစာပြက်လက်သူတွေ၊လားစင်အသုံးစိတ်မလောက်ငါသူတွေအများကြီးပါ။ဒါကြောင့်ဒီနိုင်ငံထဲကျူးကျော်ဝင်ရောက်တဲ့သူတွေကိုအကူအညီပေးနေကြတာပါလေ။ဒိတ်တယ်မရှိတာတွေရက်တင်ပါပြီ။
အမေရိကန်ပြည်သူမှာတရားမဝင်နေထိုင်ကြသူ17သန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့အဲဒီလူတွေတည်းကတော်တော်များများဟာအမေရိကန်တွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ကင်နေကြရတာပါ။မာစီကအခုလိုပြောရတယ
်။ Somos criminales. No somos.
ကျမတို့ကရာဇဝတ်ပြစ်မှုကျူးလွန်သူတွေလူသားသမားတွေမဟုတ်ပါဘူး။အလုပ်ကင်လူချင်းကြသူတွေဖြစ်ကြပြီးလုံခြုံဘေးကင်းတဲ့ဘဝမှာနေထိုင်နိုင်မှုဒီကိုရောက်လာချတာပါ
။ No as without you အဖွဲ့ဟာတလကိုလူပေါင်း9000လောက်စားစားထောက်ပံ့ပေးနေပါတယ်ခင်ဗျာ။အမေရိကန်ကွန်ဂရက်စ်လွှတ်တော်ရဲ့မြခင်မြမကာရင်ထားတဲ့အတားစီတန်စကားတွေကိုအခုအခါမှာဖယ်ရှားနေပါပြီ။ဇန်နဝါရီ6ရက်နေ့ကလွှတ်တော်ကိုဝင်ရောက်စီးနင်းပြီးကြတဲ့ကဒီအတားစီတွေကိုကာရင်ထားခဲ့တာပါ။လွှတ်တော်ကိုအုံကြွစီးနင်းပြီးတဲ့နောက်ပိုင်းမှာကွန်ဂရက်စ်လွှတ်တော်အမတ်တွေရဲ့လုံခြုံရေးနဲ့လွှတ်တော်ကိုလာရောက်လည်ပတ်သူတွေကိုလက်ခံခွင့်ပြုပေးဖို့ဟာအသေးချာစီစစ်ဆောင်ရွက်ရမယ့်အနေအထားရောက်လာပါတယ်။ပါတီနေရာလုံးကလွတ်တော်အမတ်တွေကတော့အခုလိုတားဆီးကာရင်ထားတာတွေကလိုအပ်တာထက်အပိုလုံနေတာဖြစ်တယ်လို့ဆိုပါတယ်။ကုန်ကျစရိတ်လည်းများတယ်ဆိုပြီးတော့ထောက်ပြကြပေမယ့်လေဇန်နဝါရီ6ရက်လိုမျိုးထပ်ဖြစ်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေကတော့ရှိနေကြပါတယ်။ဗာဂျီးနီးယားပြည်နယ်ပဲချမ်းမှနေတဲ့စတီဗင်ကပ်ဘလိုးကအခုလိုပြောပါတယ်
Well, I run by here almost every Saturday and I watch the fence go up and I watch the come down.
ဒီနေရာမှာလာပြေးလေရှိတော့ခြံစည်းရိုးခတ်လိုက်တာရောပြန်ဖြုတ်လိုက်တာရောကိုတွေးရပါတယ်။အခုတော့အပြင်ဘက်ကအမြင်ဆိုးတဲ့အတားစီးအကာရံတွေကိုဖယ်ရှားလိုက်ပြီးဆိုတော့ခြေကရေကန်အထိသွားလို့ရပါပြီ။အခုလိုဖယ်လိုက်တာကြောင့်အလဲလာသူတွေအတွက်ပိုးအဆင်ပြေတဲ့အနေအထားဖြစ်သွားပါတယ်။
သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကကွန်ဂရက်စ်လွှတ်တော်ကိုဇန်နဝါရီ6ရက်နေ့ကအင်အားသုံးဝင်စီးခဲ့ကြတာကြောင့်လုံခြုံရေးရဲဝန်ထမ်းအပါအဝင်လူတချို့တွေဆုံးခဲ့ပါတယ်။အဲဒီလိုလွှတ်တော်ကိုဝိုင်းကြားဖို့ကိုထရမ့်ကတိုက်တွန်းခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်နဲ့သူသမ္မတကမလာဟဲရစ်တို့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကိုပြည်내ကိုစားပြုနည်းတွေနဲ့အတိအပြုပေးဖို့ကွန်ဂရက်စ်လွှတ်တော်မှာမဲခွဲဆောင်ရွက်နေစဉ်အတွင်းအင်အားနဲ့ဝင်စီးတာကိုခံရတာပါ။အဲ့ဒီနောက်ပိုင်းကလေးကကွန်ဂရက်စ်လွှတ်တော်ကိုယာယီအတားအဆီးတွေနဲ့ခိုင်ရင်ခဲ့တာဖြစ်ပြီးပြည်내လုံခြုံရေးအရင်တက်တွေကလည်းလုံခြုံရေးစောင့်ကြပ်ပြီးခဲ့ကြပါတယ်။အခုတော့ပုံမှန်အနေထားရောက်ဖို့ပြန်သွားနေပြီလို့ဆိုရတယ်
။ It's a welcome sign. It restores the capital to what it's supposed to be, which is the people's house. And I think it also reflects that
people's house ဆိုတဲ့အတိုင်းလူအများကိုကိုယ်စားပြုတဲ့နေရာအဖြစ်ပြန်ရောက်သွားတာကြောင့်ဒါဟာကျိုးဆိုတဲ့အသွင်ဆောက်ပါတယ်ဇန်နဝါရီ6ရက်နေ့ကလိုမျိုးအခြေအနေကိုနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မဲ့အနေအထားမျိုးပြင်ဆင်ဖို့လည်းသတိပေးလိုက်တယ်လို့ဖြစ်ပါတယ်ဆိုတော့အားလုံးလွတ်လွတ်လပ်လပ်လာနိုင်ပြီးဘေးအန္တရာယ်ကင်းမယ်လို့မျှော်လင့်ပါတယ
်အလုပ်တော်လူမျိုးရေးဆိုင်ရာယာယီအကြီးအကဲတီမိုသီဘလော့ချ်ကဒီကွန်ဂရက်စ်တော်ပလဲကဒါစီတွေကိုအစင်းအစင်းခွဲပြီးတော့ဖယ်ရှားသွားမှာဖြစ်တယ်လို့တင်းနယ်လာနေကပြောပါတယ်လွတ်တော်မတ်တွေကလည်းနေ့စဉ်ရုံးလာတဲ့ရမှာခြံစည်းရိုးအမြင့်ကြီးတွေလူညုံရေးရဲကင်းတွေလက်နက်ကင်ပြည်နယ်လူညုံရေးအရင်တပ်ဖွဲ့ဝင်တွေစောင့်ကြနေကြတာကိုမြင်ကြရတာဟာစစ်ဖြစ်နေတဲ့နေရာကိုရောက်နေတယ်လို့ဖြစ်တာမို့စိတ်မသာမသာဖြစ်ရတယ်လို့ဆိုရတယ်ကာယောဂါကာလဖြစ်တာပြင်လူညုံရေးတင်းကျပ်ထားတာကြောင့်လူလူနဲ့လွတ်တော်မတ်တွေကြားဆက်ဆံရေးကွာဟလာတာမျိုးလည်းဖြစ်တယ်လို့ဆိုပါရဲတကယ်တော့ဒီလူညိုရေးတားဆီးတွေကလွတ်တော်ဝင်မှာကမဟုတ်ပဲအနီးအနားကနေရာတွေအဆောက်အုံတွေအထိလည်းရရှိခဲ့တာပါဒီလိုတားဆီးတွေချထားတာဟာအမေရိကန်တွေအတွက်သာမဟုတ်ပဲကမ္ဘာကြီးကိုလည်းအထင်မြင်လွှဲမှားစေတယ်လို့ယူဆသူတွေလည်းရှိပါတယ်ဗာဂျီးနီးယားပြည်နယ်လီးစ်ပတ်ကဖောနဲ့ဂျိုးကအခုလိုပြောပါတယ
် You know I think the fences are justsends the wrong message not only to the US
I think they have to have something where you know people can enjoy the capital
ဖြစ်တယ်မဖြစ်ဆိုင်ဓာရီကိုလောက်ကြတာဖြစ်ပြီးတော့အဲ့လိုလုပ်တဲ့သူတွေဟာသူတို့ဘာလုပ်တယ်ဆိုတာကိုနားလည်ပုံရတယ်လို့မထင်ပါဘူးအခုတော့တီကောင်းတီမှာပါအ ਨੇ ဆုံးတော့တချို့ပေါ့လေနောက်တစ်ချိန်ဒီလိုထပ်မဖြစ်ဖို့သာဆူတောင်းကြရအောင်ဘောလို့ပေါ်ကပြတ်သွားတာပါလုံလုံရေးအတွက်ဂယူဆဲရမှာဆူပြီးမှလည်းအလေလာကြသူတွေကိုလက်ခံဖို့လူကြောင်းနဲ့ဂျိုးကပြောပါတယ်လုံခဲ့တဲ့သတင်းပတ်တုန်းကတော့ကာကွယ်ရေးဝန်ကြီးလွိုင်းအော်စတင်ကပြည်내လုံခြုံရေးအရင်တပ်ဖွဲ့ဝင်2300လောက်ကို နောက်နှစ်လကြာကွန်ဂရက်စ်လွှတ်တော်လုံခြုံရေးယူပေးဖို့သဘောတူခွင့်ပြုခဲ့ပါတယ်။အကြမ်းဖက်စုပူမှုတွေဖြစ်ပွားလာနိုင်ခြေရှိတယ်ဆိုတဲ့အနေအထားကြောင့်ပါ။ဒါပေမဲ့လည်းလက်မဲ့သတင်းပတ်တွေမှာဒီအရေးအတွက်တွေကိုတဖြည်းဖြည်းချင်းရှင်းချသွားမယ်လို့ကွန်ဂရက်စ်လွှတ်တော်လုံခြုံရေးဆိုင်ရာအရာရှိတွေကပြောပါတယ်။ရှီကာဂိုမြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့ Christopher Rice က
Our rights can be temporarily suspended for the betterment of people.
အားလုံးကောင်းဖို့ကျွန်တော်တို့အခွင့်အရေးတချို့ယာယီရုပ်သိမ်းခံရနိုင်ပေမဲ့ဒီအခွင့်အရေးတွေပြန်ရမှာပါလုံခြုံရေးအတွက်အတားအဆီးတွေချထားတာပြန်ရုပ်သိမ်းတာနောက်အလဲလာသူတွေအနေနဲ့ရုံးတွေအဆောက်အုံတွေကိုလွတ်လွတ်လပ်လပ်သွားနိုင်တာဒီအစီအစဉ်တွေအားလုံးကိုကျွန်တော်သဘောကျပါတယ
်ဇန်နဝါရီ6ရက်လွတ်တော်ကိုဝင်ရောက်ရှင်းလင်းမှုအပြီးဒီစုပ်မှုမှာပါဝင်သူရာဂနန်းချီကိုအခုခါမှာအမေရိကန်ဆိုရာကအရေးယူထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့အသိပ္ပံနဲ့ဤပညာကဏ္ဍနားဆင်ရအောင်ပါရှင
်။ဂျမနီယမစစ်တပ်ကအာဏာသိမ်းတာတုံးစာကျုံခဲ့ရတဲ့အထက်မှာ2020အာဏာသိမ်းချိန်ဟာဤပညာတိုးတက်နေတဲ့ကာလဖြစ်ပါတယ်။လူငယ်အများစုဟာစစ်တပ်အာဏာသိမ်းမှုကိုအွန်လိုင်းကရတဲ့ဤပညာတွေသုံးပြီးတီထန်ဆန့်တက်မှုတွေနဲ့တော်လာဖို့စူးစမ်းနေတာတွေ့ရတယ်လို့ American စစ်တပ်စီရေးအထွေထွေရှိတဲ့ Engineer ဦးသူရအောင်ကပြောပါတယ
်သူစစ်ကြီးကတော့ Information Age ဖြစ်နေတော့ Information တွေကိုလွယ်လွတ်တကူရနေတော့ပေါ့အင်တာနက်ပညာဖြတ်လဲ Information တွေရပြီးသား YouTube တို့ဘာတို့ကြည့်လို့ရတော့information อ่ะมาတော့ล่ะလည်းရှိတာတော့မနော် overload တဲ့ information ဒါပေမဲ့အခုခေတ်လူငယ်တွေကတော့ filter လုပ်နိုင်ပါတယ်ဘယ်ဟိုပညာသားပါပါနဲ့ဘယ်ကောင်အရေးကြီးတယ်ဘယ်ကောင်အရေးမကြီးဘူးထုတ်နိုင်တယ်ပေါ့နော်အဲ့တော့ဟို YouTube ကနေပြီးတော့ဘယ်ຢာတွေကိုအလုပ်လုပ်တယ်ဆိုတော့သူတို့ကြည့်နိုင်တယ် YouTube ကနေပြီးတော့ဘယ်နည်းဘယ်ပုံလေးတွေက formation tactic ပေါ့နော်ဟိုဟာဖွဲ့စည်းပုံဘယ်လိုနေလိုက်ရင်ဘယ်လိုပိုကောင်းမယ်ဆိုတာတွေသူတို့လေ့လာလို့ရတယ်ကြည့်လို့ရတယ်နောက်တစ်ခုကတော့ဟို psychology ဆိုင်တယ်လို့ဒါမှမဟုတ်ရင် information အမှန်ကိုရပြီးတော့ဟိုဒီပြည်သူတိုင်းရင်းသားတွေရဲ့ဘလို့အတွေးခေါ်ရှိနေတယ်ဆိုတာတွေကချက်ချင်းဖလှယ်လို့ရတယ်ပေါ့နော် information ဖြစ်ဖြစ်နေတာကအဲ့ဒီအချက်လေးသုံးချက်နဲ့ပဲရှေ့ရောက်နေတယ်ပေါ့နော်ကျွန်တော်တို့ငငယ်တော့ကျွန်တော်လည်းနေပါသေးတယ် ADH တုံးကဆိုရင်ဒါညနေလောက်မှအခုလိုမျိုး VOE သတင်းတို့ပါတို့ Radio ကကြားရတော့သတင်းတွေကဟို3-5ခုလောက်နောက်ကျနေပြီအဲ့တော့ဘလို့ချက်ချင်းကို plan တွေတို့ backup plan တွေကြောင်းရမယ်ဆိုတာမသိဘူးပေါ့နော
်တည်ဆုံးသွားတဲ့လူတော်တော်များများကလည်းခေါင်းကိုတနက်ထိစီစံထိပ်ပြီးတော့တည်ဆုံးတာပါဆိုတော့ဒီအဲ့ခါမှာဒီစီစံရဲ့ MD ကိုကာဝယ်ဖို့အတွက်နောက်နည်းပညာရပါပေါ့နော်ရှင်းပြပေးပ
ါဟုတ်ကဲ့အမျိုးကလည်းဂျုံတုံးဂျုံခဲပေါ့နော်ဒီတည်ငြိမ်စွာသဘိမ့်မှောင်နေတဲ့လူတွေကိုကြည်စံနဲ့ပြစ်တယ်ဆိုတာလည်းဘယ်နဲ့တော့ example ရှာမှမသိဘူးပေါ့ဒီခုခေတ်ကြီးကတော့ထုံးတမ်းနိုင် YouTube တွေလည်းရှိနေတော့ဒီလူငယ်လေးတွေကိုပြောချင်တာမှန်ကန်တဲ့ information ကိုရှာလို့ရပါတယ်မှန်ကန်တဲ့ information ဆိုတာအဲ့မှာလက်တွေ့တွေ့နေရတာပဲအဲနောက်ဟို mechanical engineer background တယောက်နေသူ material မှာဟိုဒီတန်တဲ့ပစ္စည်းမှာပေါ့နော်ဟို brittle နဲ့ductile ဆိုပြီးနှစ်ခုရှိတယ်တစ်ခု ductile ဆိုတဲ့သဘောကတော့အပူပေးလိုက်ပျော့တယ်တန်တယ်လို့ဟာမျိုးပေါ့နော်နောက်တစ်ခုကတော့ဟိုမွားတယ်ပေါ့ချက်ချင်းအုပ်ကျလိုမျိုးကျိုးသွားတဲ့ဟာမျိုးပေါ့အဲ့လိုနှစ်ခုရှိတဲ့အခါမှာ ductile to ductile ပေါ့ metal to metal ကပေါက်နိုင်တယ်အဲ့မှာဗမာပြည်မှာဆိုတပုံနဲ့တပုံတွေ့တယ်ဟိုအိုးလေးကိုခေါင်းမိုးပေါ်တင်လို့တို့အဲ့ဒီချို့ချို့အိုးလေးတွေရင်ပတ်မှာထဲလို့လို့ဆိုအဲ့ဒါတွေကတကယ်တော့စိတ်မဖြစ်ဘူးဒီမှာ YouTube မှာကြည့်ကြည့်လိုက်ရင်ဒီမှာအရန်ကိုမာတဲ့cast iron ရှိတဲ့တန်ကြီးပေါ့နော်ဒီမှာ texture ကလူတွေအသားတွေပါလေပြင်းနေတန်ပြားကြီးအဲ့တန်ပြားကြီးတောင်ရိုးရိုးတနက်သေးသေးလေးနဲ့ပြစ်လိုက်တာပဲကြီးစံသေးသေးလေးနဲ့ပောက်တော့သွားတာပဲအဲ့တော့တန်တူတန်ကပောက်ဖို့များတယ်ဟိုနော်အဲ့တော့အဲ့ဟို science နဲ့ပြောမယ်ဆိုရင်တော့အဲ့ ductile to ductile လို့ဒါသိပြီးတော့မကောင်းဘူးအဲ့တော့ဘာဘလို့အောင်မြင်မှုတွေသိရတယ်လဲဆိုရင်အဲ့လိုပဲ YouTube မှာပဲလေ့လာရတာပဲဒီမှာတော့ဟိုကြံ့မြင့်ခင်းနဲ့အုတ်ကျွတ်လိုမျိုးပေါ့နော်အဲ့ဒါလေးတွေကိုဖြတ်သုံးလေးခုဖြတ်ဖြတ်ပြီးတော့ပတ်ပြီးတော့ဒီစနက်နဲ့ပြစ်ကြည့်တဲ့အခါမှာဟိုကြည်တော့ကြည်သွားတယ်ဒါပေမဲ့ကြည်စံအထည်တည်းမရောက်ဘူးပေါ့နော်အဲ့တော့ဟိုဒီမှာတော့ဈေးချူချူအကောင်းဆုံးနဲ့လုတ်တဲ့ဟိုပါပေါ့ကြံ့ခင်းအပြားလေးတွေကိုဆက်ပြီးလုတ်တဲ့ဟာမျိုးပေါ့နော
်တကယ်တော့ကြည်စံအတွက်အကာအကွယ်ပေးနိုင်ဖို့တိုက်တင်ရင်ဖြားတွေကိုသုံးနေရှိပါတယ်
ထူးတဲ့လေးလံတလို့ဈေးလဲချီးတဲ့အတွက်တာမန်လူတွေမသုံးနိုင်ပါဘူး
။ဟိုတကယ်တော့စစ်တက်သေးတယ်ဒီဘက်ကစစ်တက်သေးတယ်ဘာလို့မှသုံးတာဆိုရင်တော့ဒီလောက်လောက်တလက်မလောက်ရှိတဲ့တိုက်တေးနီယံအပြားကြီးပေါ့နော်အရန်စီကြီးတာပေါ့အဲ့လိုမျိုးကြီးတွေရှိရနောက်ကထဲသွားရင်ရိုးရိုးလူလဲသွားလို့မရပါဘူး train လုပ်ထားတဲ့စစ်သားပဲနိုင်ငံကြီးများဆိုတာ lunch hour လာဆိုတော့ဒီကိစ္စဟိုဗမာပြည်သူတွေရဲ့အဲ့ဒါနဲ့မဆိုင်ဘူးပေါ့နော်ဈေးလဲကြီးတယ်အဲ့တော့အဲ့ဒီအတွက်ကိုနားလည်ရမှာအုတ်ကျလို့ဟာမျိုးကဒီ YouTube တွေပိုင်းမှာတက်တည်ပြထားတယ်ပေါ့နော်ဒီမှာခံနိုင်ရရှိချောင်းအဲ့ဒါတော့ဟိုပါပေါ့ information age မှာဒါလက်တွေ့သိနိုင်နေဟာပေါ့
internet လူမှုကွန်ရက်တွေပေါ်မှာတော့လူငယ်တွေဟာဥကောင်းကိုခြိစံမဖြစ်အောင်ခင်ချက်တဲ့ဒေဝနဲ့အုပ်ဆောင်ပြီးကာဝင်နေတာတွေ့ရတယ်လို့တချို့ကလည်းစက်ဘင်းချင်းရိုးကိုခွေပြီးခေါင်းဆောင်အုပ်ထုပ်ကိုဖန်တီးကြပါတယ
်။နောက်ဗမာပြည်မှာလည်းချုပ်တပ်ပုံလေးပါတယ်ဟိုစက်ဘင်းကိုချင်းရိုးလေးတက်ထားတဲ့ဘာညာပေါ့နော်ခေါင်းဟိုဘာညာအားလုံးတော့ရင်ဘက်ကာရာပြောနေတာပေါ့နည်းနည်းလေးချက်ပြီးတော့ advance ဖြစ်အောင်လုပ်လိုက်မယ်ဆိုရင်တခြားနည်းတွေလည်းရှိပါတယ်ဟိုမာတဲ့ဟာကိုပဲနည်းနည်းလေးကြော့အောင်လုပ်ပြီးခေါင်းကိုကာတဲ့ပုံစံမျိုးပေါ့နော်ဒါကတော့ပုဂ္ဂိုလ်ကာဝဲတဲ့နည်းတွေကဟို science အဖြစ်နိုင်ဆုံးဟုတ်ပေါ့အ
ဲ့တော့တဝါဒန်အိုးတွေပါလေခေါင်းရွက်ထားတာတို့ရင်ဘတ်ကာရာတို့ကစိတ်မချဘူးပေါ့နော
်ဒီလိုမျိုးပြချထားတာပဲလေခေါင်းဆိုတန်တူတန်ပေါက်ထားပဲဟိုတိုက်တေးနီယံလိုမက်ဒယ်မျိုးမှာတလက်မလောက်ထူတဲ့ဟာမျိုးမှာခံနိုင်ရှိတာဟုတ်သူရဲ့ science ကဒီလိုရှိတာဟု
တ်အဲ့တော့အုတ်ကျလိုမျိုးအုတ်ကျအပြားလေးလိုမျိုးကို
ဆက်ပြီးတော့
အဲ့လိုလေးတက်ထပ်ပြီးတော့ကာဖို့ပေါ့နော
်ဒါကြောင့်ဟိုကျွန်တော်တို့911စဖြစ်တုန်းက scientist တွေကဟိုလေယာဉ်ကြီးကိုအုတ်နေအောင်ပြန်ပြတယ်ဟိုအုတ်နေအောင်ဟိုဘက်ပေါက်မသွားပဲနဲ့လေယာဉ်ကြီးကလုံးဝဟိုမက်တရီကပျော့ပြီးဝင်သွားတာမျိုးပေါ့နော်ဒါ science နဲ့တွက်ပြထားတာအဲဒီကတော့လွန်ခဲ့တဲ့15နှစ်အနည်း20လောက်တုန်းကတော့အဲဒီနာမည်ကြီးတဲ့ video တစ်ခုပေါ့အ
ဲဒီ911မှာตัวเลเนียนไตก็วนไตได้ปုံนั้นឧបมาပြတာ
ဟုတ်တယ်ဟုတ်တယ်အမဒုတိယတာဝါတိုက်တော့ဟိုဘက်ကတော့တိတ်မထွက်ဘူးတိုက်လေရင်ကြီးပဲမြုံသွားတဲ့ပုံစံမျိုးပေါ့เนาะမက်တော်ကဒီအုပ်ကိုမခံနိုင်ကြောင်းပေါ့ information kit ဖြစ်လာတော့ information kit ဖြစ်လာ information တွေက readily available ဖြစ်လာတော့အမှားကိုချက်ချင်းပြင်နိုင်တာမျိုးဖြစ်ပြီးတော့လည်း the right information เนี่ยဘလို့ဟိုပါပေါ့เนาะဒီကိုယ့်ရဲ့ area နည်းနည်းလေးမှာကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ကာနိုင်တဲ့ဟို season ဘယ်လိုတိုးရဲ့ basic science ပေါ့နော်ဒီလိုရှိတာပေါ့
ဥသူရအောင်ရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံရဲ့မြင့်တင်ရခန္ဓာကိုဒီမှာပဲရန်လာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင်နော
်ဒေါက်ခင်မျိုးသက် season တင်ဆက်ခဲ့တဲ့သိပ္ပံရဲ့မြင့်တင်ရခန္ဓာကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့တောက်ကြများအတွက်နောက်ဆုံးရသတင်းတွေကိုပြောပြပေးကြပါမယ်မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာရယူထားတဲ့မြန်မာစစ်တပ်အပေါ်မှာအကြမ်းမဖက်ဆန့်ကျင်နေကြတဲ့ CDM လှုပ်ရှားမှုကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်မှုအတွက်နော်ဝေးနိုင်ငံအော့စလိုတက္ကသိုလ်ကပါမောက္ခ6ဦးက2022ခုနှစ်အတွက်နိုဘယ်ဆုငြိမ်းချမ်းရေးရွေးချယ်ရေးကော်မတီကိုအမည်စရင်းတင်သွင်းလိုက်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ပြည်သူကိုကာကွယ်ဆောင်ရှောက်ပေးရမယ်စစ်တပ်ကနေပြီးတော့နိုင်ငံသူနိုင်ငံသားတွေကိုရန်ပြုတိုက်ခိုက်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘဂနာကပြောဆိုလိုက်ပါတယ်။မတ်လ28ရက်နေ့တက်မတော်နေ့မတိုင်ခင်မှာပဲဒီလိုမျိုးပြောဆိုချက်ထွက်လာတာပါ။နောက်မြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သမရအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်ဖမ်းဆီးခံထားရသူအလုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့မှာတော့ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြတဲ့သူတွေတဲကဖမ်းဆီးထိန်းသိမ်းခံထားရသူအယောက်300ကျော်ပြန်ပြီးတော့လွတ်မြောက်လာခဲ့ပါတယ်။မနက်ဖြန်မတ်လ28ရက်နေ့မှာကျင်းပမယ့်တက်မတော်နေ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်ဘိုချုပ်ကြီးသူရဦးတင်ဦးကိုတက်ဖို့ဖိတ်ကြားပေမဲ့သူရောသူ့မိသားစုအနေနဲ့ပါသွားပြီးတော့တက်မှာမဟုတ်ဘူးလို့တားဖြစ်သူဦးတန်းစင်ဦးကပြောပါတယ်။ဦးတင်ဦးနဲ့မိသားစုကိုမနစ်ကနေစပြီးတော့ပထမဆုံးအကြိမ်ဖြစ်နေတက်မတော်နေ့အခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပေမဲ့ကိုဗစ်ကာယောဂါကြောင့်တော်လိုင်းရင်းနေ့အခမ်းအနားအစီအစဉ်ဖျက်သိမ်းခဲ့တဲ့အတွက်တက်ရောက်နိုင်ခြင်းမရှိတာဖြစ်ပါလေရှင်။ဒီကနေ့ကတော့နိုင်ငံတော်ဝန်မှဆရာနာတင်ဆက်ကြည်လှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်နှိမ်နင်းနေပေမဲ့ရန်ကုန်ပါဝင်မြို့တော်တော်များများမှာတော့တပိတ်ပွဲတွေဆက်ပြီးတော့စန့်ကျင်ပွဲတွေဆက်ပြီးတော့ကျင်းပနေကြပါလိမ့်ရှင်။သတင်းကြေညာကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါလိမ့်ရှင်။ကျွန်မကဆုမော်မှာ VOA American တန်ရဲ့ တောက်ကြနေညပိုင်းအစီအစဉ်လေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့ရှင်လန်းချမ်းမြေစွာနဲ့ဘေးကင်းလုံခြုံစွာအိတ်ဆက်နိုင်ကြပါစေရှင
This program has